မိခင်ပြောင်စုကမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO နဲ့မိဖက်ဆက်ဆက်ရေးမှာမရေမရိုင်းထောက်ခံသွားမယ်လို့ဒုသမရမိုက်ပန့်စ်ကဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပတဲ့လုံခြုံရေးညီလာခံမှာပြောပြီးတော့မိဖက်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေကိုတော့ပိုတိုးပြီးပေးရမယ်လို့တတိပေးထားပါတယ်။ Henry Ridgewell ပေးပို့ထားတဲ့သတင်းလောင်းကိုပထမဆုံးပြောပြချင်ပါတယ်ရှင်။သမရထရမ့်ရဲ့သတင်းစကားကိုမြူနစ်မြို့စီတည်လာတယ်လို့ဒုသမရပန့်စ်ကပြောပါတယ်
။ I bring you this assurance.The United States of America.
အမေရိကန်ကမြောက်အတ္တလန္တိတ်စာချုပ် NATO ကိုအပြည့်အဝထောက်ခံပြီးအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေနဲ့မိတ်ဖက်ဆက်ဆံရေးကိုဆက်ပြီးထောက်ပံ့သွားမယ်အကြောင်းအမှတ်ကံချက်ပေးဖို့ကျွန်တော်ရောက်လာတာ
ပါ။ဥရောပမိတ်ဖက်နိုင်ငံတွေအနေနဲ့သူတို့ရဲ့ပြည်တွင်းအသက်တင်ထုတ်လုပ်မှုရဲ့200ခန့်လုံးကိုကာကွယ်ရေးကဏ္ဍမှာတုံးပြီးတော့ NATO အပေါ်ထောက်ပံ့ကြောင်းပြဖို့ဒုသမရဖန့်စ်ကထပ်ခါတောင်းဆိုပါ
တယ်။ To fulfill this commitment.And for most
မိဖက်နိုင်ငံတွေအနေနဲ့ကတိတည်ကြဖို့သမရထရန့်ကမျှော်လင့်ပြီးအခုချိန်ဟာမိဖက်တွေအနေနဲ့ပိုအားစိုက်ထုတ်ရမယ့်အချိန်ရောက်ပြီလို့ယူဆပါတယ်
။ဒီစည်းဝေးမတိုင်ခင်တုန်းကတော့အမေရိကန်နဲ့ရုရှားဆက်ဆံရေးအပေါ်မှာပဲအာရုံစိုက်မှုတွေများခဲ့တာ
ပါ။ We must hold Russia accountable and demand that they honor the Minsk
Ukraine စစ်ရဆဲရေးအတွက်ရုရှားနဲ့ Ukraine အကြားချုပ်ဆိုထားတဲ့ Minsk သဘောတူညီချက်ကိုရုရှားအနေနဲ့လေးစားဖို့လိုပြီး Ukraine အရှေ့ဘက်ကအကြမ်းဖက်မှုတွေလျော့ကျသွားအောင်ရုရှားအနေနဲ့လှုံ့ဆော်ဖို့ရုရှားကိုစောင့်ကြည့်ဖို့လိုပါတယ်ရုရှားနဲ့အမေရိကန်ကြားသဘောတူနိုင်တဲ့အချက်တွေရှာနေတဲ့တစ်ချိန်တည်းမှာပဲအမေရိကန်ကတော့ရုရှားရဲ့လှုံ့ဆော်ချက်တွေကိုဆက်လက်စောင့်ကြည့်နေမှာကိုသိစေချင်ပါတယ
်ဒီမိန့်ခွန်းကိုနားထောင်ပြီးမှတော့ကမ္ဘာမှာပြောင်းလဲမှုတွေဖြစ်ပေါ်နေတဲ့အချိန်လို့ရုရှားနိုင်ငံသားရေးဝန်ကြီး Sergey Lavrov ကပြောပါတယ
် Ответственные лидеры должны сделать
တာဝန်စီးတတ်တဲ့ခေါင်းဆောင်တွေအနေနဲ့ရွေးချယ်မှုတွေလုပ်တဲ့အခါမှာဒီမိုကရေစီနီးကျတရားမျှတတဲ့ဆုံးဖြတ်ချက်တွေကိုချမှတ်မယ်လို့မျှော်လင့်ပါတယ်။ကမ္ဘာနောက်ခြားနိုင်ငံတွေကြီးစိုးတဲ့ခေတ်ကုန်ကာလလို့တော့မှကျွန်တော်ခေါ်ရမှာပါ
။စီးရီးချမ်းဖတ်မှုတွေရှိတဲ့ဆိုတဲ့နောက်နိုင်ငံတွေရဲ့ဆွဆွဲချက်ကို Lavrov ကညှင်းဆိုပြီးတော့ American ရွေးကောက်ပွဲပေါ်ရုရှားကလွှမ်းမိုးဖို့ကြိုးစားခဲ့တယ်ဆိုတဲ့ကိစ္စမှန်မှန်ကြောင်းကိုလည်းပြောခဲ့ပါတယ
်
။ American နဲ့ဘယ်လိုဆက်ဆံရေးမျိုးလိုချင်တယ်လဲလို့မေးလိုက်ရင်အပြန်အလှန်လေးစားမှုရှိတဲ့လက်တွေ့ကျတဲ့ဆက်ဆံရေးမျိုးစီစဉ်ခြင်းပြီးကမ္ဘာကြီးတည်ငြိမ်ရေးအတွက်ကျွန်တော်တို့တာဝန်ရှိရဆိုတာအစိမတ်ပြုဖို့လိုအပ်တယ်လို့ဖြစ်မှာပါ
မြန်မာမျိုးမှာကျင်းပတဲ့ညီလာခံမှာအမေရိကန်နဲ့ရုရှားအနာကက်ဆက်ဆံရေးအကြောင်းကလူပြောများတဲ့အကြောင်းအရာဖြစ်နေပါတယ်ရုရှားဘက်ကမြင်တဲ့နောက်နိုင်ငံတွေကြီးစိုးတဲ့ခေတ်လွန်ကာလဆိုတဲ့အတွင်းနဲ့အမေရိကန်သမ္မတရဲ့ NATO အပေါ်အားဖြစ်မဲ့အမြင်နှမျိုးတို့ကအတော်ကွဲပြားနေတာကိုတွေ့နေရပါသေးတယ်ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားဝင်သိမ်းမှုဖြစ်စေခဲ့တဲ့ယူကရိန်းနိုင်ငံမိုက်ဒန်ရေပြင်မှာဖြစ်ခဲ့တဲ့ပုံကံမှုနှစ်ပတ်လည်နေ့ကလာမယ့်စနေနေ့မှာကြာရောက်မှာဖြစ်ပါတယ်။အတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေနဲ့အမေရိကန်ရဲ့ထောက်ပံ့မှုရှိပါမလားဆိုတာနဲ့ပတ်သက်ပြီးတော့မြူနစ်မြို့ညီလာခံအပြီးမှာစိုးရိမ်မှုတွေညှော့နေသွားပါပြီ။ဒါပေမဲ့ဥရောပအတွင်းပြည်ပခဖြစ်မဲ့အရေးတွေပေါ်မှာတော့စိုးရိမ်စိတ်တွေရှိနေပါသေးရဲ့ရှင်။